မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးပြည်ရင်းကူးစက်သူတွေရှိနေခြင်းယောဂါကာကွယ်ရေးနည်းလမ်းတွေကိုလူတိုင်းလိုက်နာဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေသလိုယောဂါကာကွယ်ဆေးလူတိုင်းမဖြစ်မနေထိုးဖို့ကိုလည်းသတိပေးနေပါတယ်။ကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့ကာကွယ်ဆေးထိုးသူတွေရှိသလိုကာကွယ်ဆေးထိုးနိုင်တဲ့အခြေအနေမရသေးသူတွေလည်းရှိနေပါတယ်။တချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုအဖို့အခပေးပြီးကယောဂါကာကွယ်ဆေးထိုးနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ
။မြန်မာနိုင်ငံမှာကူးစက်မြန်အိုမီခရွန်ကိုဗစ်ပိုးအတည်ပြုလို့နာ180ကျော်ရှိတဲ့အထက်မှ၂ယောက်ကပြည်တွင်းမှာကူးစက်သူတွေဖြစ်ပါတယ်။အိုမီခရွန်ကိုဗစ်ပိုးမကူးစက်အောင်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုအလှီထားကြဖို့နဲ့ကိုဗစ်ကူးစက်ခဲ့ရင်တော့မှယောဂါကိုပြင်းပြင်းထန်ထန်မခံစားရအောင်အားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးလူတိုင်းထိုးနိုင်ဖို့ကျန်းမာရေးဌာနကမြို့နယ်အလိုက်ဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီရဲ့သတင်းမီဒီယာတွေကလည်းတဆင့်နေ့စဉ်ထုတ်ပြန်နေပါတယ်။မြန်မာနိုင်ငံမှာတော့အားဖြင့်ကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေမတွေ့ရသေးပေမဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီသူတွေကတော့အတော်များများရှိနေပါတယ်။ပထမတစ်ကြိမ်ထိုးပြီးလို့ဒုတိယအကြိမ်ထိုးဖို့စောင့်နေသူတွေလည်းမနေပါဘူး။ရှမ်းပြည်မြောက်ပိုင်းနှောင်ချုံမြို့မှာကာကွယ်ဆေးဒုတိယကြိမ်ထိုးဖို့ကြံနေသူတွေကိုဆေးခွဲတန်းရသလောက်တည့်ရတဲ့တာထိုးပေးသွားမယ်လို့မြို့နယ်ကိုဗစ်ရောဂါအရေးပေါ်သုံးမြေကော်မတီကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးလုံးဝမထိုးရသေးလို့စောင့်ဆိုင်နေသူတွေအတွက်တော့ဆေးခွဲတန်းပုံမူတည်ပြီးတော့စောင့်ဆိုင်နေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီကိုဆေးခွဲတန်းနေမရောက်သေးဘူးလို့တော့ပြောတယ်။အဲ့ဒီပထမအကြိမ်ထိုးဖို့ရအတွက်ပေါ့လေ။အဲ့ဒီမရောက်သေးလို့ပြောတယ်။အဟောင်းကြီးကတော့ထိုးပြီးပါကြတယ်။အရင်ကကတော့တတိယအတုံးဆုံးလို့ပါသူခေါ်ထူတာတွေ့တ
ယ်။နောင်ချိုမြို့ရဲကတောင်ရက်ကွက်မှာရှိတဲ့မနစ်ရတနာခမနေရာမှာကိုဗစ်ရောဂါကာကွယ်ဆေးထိုးနှံပေးနေတာပါ။ခမအကျဲအဝန်းနဲ့ကိုဗစ်ကာကွယ်ဆေးလာသူတွေအရေအတွက်မမျှတာကြောင့်ရောဂါပိုးကူးစက်ခါရမှာကိုပြန်ပြီးတော့ဆွေးနွေးရတဲ့အခြေအနေကိုလည်းအခုလိုပြောပါရစေ။ဒီ
ရောဂါတစ်ယောက်ကလည်းပြတ်သိတ်ကျနေတဲ့အခါအဲ့လိုမျိုးလေးကြမ်းရှိကြတဲ့အခါကျတော့ပုံကျတာပေါ့။ရောဂါဖြစ်မှာဆိုလို့ဆေးလာထိုးခါမှာရောဂါပိုးမယ်အဲ့လိုပုံစံမျိုးဖြစ်နေတာပေါ့နော်။လူတွေကသားများတဲ့အခါကျတော့
ကျမရေဌာနရဲ့အစီအစဉ်နဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်ရမယ့်အုပ်စုလိုက်သတ်မှတ်ရအတိုင်းအခမဲ့ထိုးပေးနေတာပါတချို့ကတော့ကိုယ့်အစီအစဉ်နဲ့ကိုယ်အခအချင်းွယ်ပေးပြီးတော့ဆေးထိုးနိုင်တဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးနေကြပါတယ်ကိုဗစ်ကာကွယ်ဆေးတို့ဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကလုပ်ငန်းတွေကာကွယ်ဆေးထိုးနိုင်ခြင်းတို့အူချင်းတမမဟုတ်အစုအဖွဲ့လိုက်ဝန်ဆောင်မှုပေးတာတွေလည်းရှိလာပါတယ်အဖို့အခယူပြီးတော့ကိုဗစ်ကာကွယ်ဆေးထိုးဝန်ဆောင်မှုပေးနေတဲ့လော့ဂျီဆိုတဲ့ခီးသွွားလုပ်ငန်းကအခုလိုရှင်းပြပါရယ
်10ယောက်ကိုတလုံးထိုးရတာဖြစ်တဲ့အတွက်ပေါ့နော်လူစုရတယ်ကျမတို့က batch တစ်ခုကိုအများတန်း weekend တိုင်းမှာရှိနေတယ်ပေါ့နော်နောက်ပြီးတော့နောက်ထပ် product တစ်ခုအနေနဲ့ home service ရှိပါတယ်ပေါ့နော်သူကကြောက်လဲကျမတို့ date ပေးတာများတယ်ဒါမဲ့ဟိုဆေးထိုးမဲ့သူကလူများတယ်ဆိုတော့10ယောက်ဖြစ်တယ်ဆိုလို့ရှိရင်တော့ကျမတို့က date တစ်ခုသူတို့ဘလို့ချင်တဲ့ date ရနိုင်တယ်ပေါ့နော်အဲ့ဒါကကြောက် home service ပေါ့နော်နောက်ပြီးတော့ company အဖွဲ့အစည်းတွေကိုလိုက်ထိုးပေးတာ product နောက်တစ်ခုပေါ့နော
်မြန်မာနိုင်ငံမှာ covid ကကွယ်ဆေးအကြိမ်ပြည့်ထိုးနှံပြည်သူ18တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တစ်ချိန်ထဲမှာလဲကာယောဂါကာကွယ်ဆေးလုံးဝမထိုးရသေးပဲကိုယ်လည်းရောက်ဖို့ဆောင်ဆိုင်နေရသူတွေလည်းရှိပါတယ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြည်သူတို့ကလည်းကိုယ့်အစီအစဉ်နဲ့ကိုအဖို့အခပေးပြီးတော့အားဖြင့် covid ကာကွယ်ဆေးတွေထိုးထားကြပါတယ်